ပြီးခဲ့တဲ့ဇာတာပရီနေ့အောက်တိုဘာလ23ရက်နေ့ကမန္တလေးဒီအပီပီဆိုင်ရာတတဦးလေးစိတ်ကိုစိုက်လာတဲ့ကမ္ဘောဇာလေရင်ရဲ့ခီးတဲ့ခုံကနေပြီးတော့ဒီ ISIS အဖွဲ့နဲ့ပတ်သက်တဲ့ဆော်ရဲဆာရန်နေရှာဖွေတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးရဲမှုချုပ်တို့အခုစုံစမ်းစစ်ဆေးနေတဲ့အနေအထားတွေရဲ့နောက်ဆုံးအခြေအနေသိချင်ပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားနောက်ထပ်ဘာများစုံစမ်းလို့သိရတာရှိနေပါပြီလဲရှင်
။ကျွန်တော်နှစ်ချက်ဖြေနိုင်ပါတယ်။တစ်ချက်ကတော့အဲ့ဒီဆော်ရဲဆာရန်နေကိုစစ်ဆေးကြည့်တဲ့အခါမှာနယူးယောက်တိုင်းနဲ့ Time Digest ကဒီ open source မှာထုတ်ပြန်ထားတဲ့ material တွေကို download လုပ်ပြီးတော့ထားတဲ့ server server နဲ့လို့တွေ့ရပါတယ်။ဒါကတော့ internet လေလံမိသူအားလုံးဒါထုတ်ယူလေ့လာနိုင်တဲ့ဟာဖြစ်တဲ့အတွက်ဒီလေ့လာသူဒီဒါဒီဟာကိုသဘောရိုးနဲ့သိဖို့လေ့လာခြင်းလို့ download ချယူတယ်လို့လည်းကျွန်တော်တို့မှန်းဆလို့ရပါတယ်။ဒီခီးစင်မှာပါတဲ့တိုးအဖွဲ့တွေကိုစီစစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီနေရာမှာတိတ်ထိုင်ကုန်နေရာမှာရှိတဲ့ server server ပိုင်ရှင်တော့ကျွန်တော်တို့ပေါ်တော့လို့မရသေးပါဘူ
းဟုတ်ကဲ့ဒါဆိုရင်အခုဒီလေရင်ပေါ်ကနေတွေ့ရဆာရဲဆာရန်နေဟာတန်တရားဖြစ်စရာမရှိဘူးလို့ရဲမှုချုပ်အတိအကျပြောနိုင်မလားရှင
်ဟုတ်ကဲ့ကျွန်တော် opinion ပေါ့နော်ကျွန်တော်အမြင်ကတော့ဒီ open source ကိုကျွန်တော်တို့အားလုံးပဲဒီ internet လေလံမိသူအားလုံး download ချနေတာပါပဲကျွန်တော်တို့ဒီ jpeg ကိုလိုလားသူဟုတ်တယ်မဟုတ်တယ်လို့တော့မပြောနိုင်မိပဲလို့ကျွန်တော်အမြင်ပြောရတော့တာမန်သူယူသားယူလေးလာသူတရားအနေနဲ့လည်းတရားနေလေးလာနိုင်တဲ့လက်လန်းမိတဲ့ဟာတွေဖြစ်တယ်လို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့တဆက်သေးပါပဲရှင်ဒီရန်ကုန်မှာရှိတဲ့အစာအုပ်သုံးခုမှာဒီပောက်ကွဲစေတတ်တဲ့ potassium nitrate ပေါ့နော်ဓာတုဗေဒပစ္စည်းတွေကိုတူလောင်နှံနဲ့ပတ်သက်ပြီးတော့အမျိုးသားအသုံးအုပ်ကိုလည်းဖန်ဆီးစစ်ဆေးနေတယ်လို့သိရပါတယ်ဆိုတော့ဒီဖန်ဆီးမှုတွေရဲ့နောက်ဆုံးအခြေအနေစစ်ဆေးမှုတွေရဲ့နောက်ဆုံးအခြေအနေလည်းသိချင်ပါတယ်ရှင
်ပစ္စည်းနဲ့ပတ်သက်လို့ရှိရင်ဒီပစ္စည်းဒီတရားမဝင်သွင်းလာတဲ့အတွက်တရားမဝင်တင်သွင်းလာတဲ့ဒီတက်ဆိုင်ရာဥပဒေနဲ့ကျွန်တော်တို့အရေးယူဖို့ဆောင်ရွက်ချက်ရှိပါတယ်။သူရဲ့ဒီပစ္စည်းကိုသုံးနိုင်တဲ့ရည်ရွယ်ချက်ကတော့ကောင်းတဲ့နည်းလမ်းပေါ့နော်။တိုင်းရင်ပြရစီဖော်ထုတ်တဲ့နေရာမှာသုံးပြနိုင်ပါတယ်။အဲ divert ဖြစ်နိုင်ဖြစ်သွားပြီးတော့အခြားနည်းလမ်းနဲ့သုံးမသုံးဆိုသူရဲ့ intention တော့ကျွန်တော်တို့ကစစ်ဆေးစီစစ်ဆဲဖြစ်ပါတယ် ongoing ဖြစ်တဲ့အတွက်ကျွန်တော်တို့ဒီလောက်ပဲတင်ပြလုပ်ပါတယ
်သူတို့တွေကိုခုလက်တလောဒီ fancy pro စစ်ဆေးနေတဲ့အနေအထားတွေမှာသူတို့ကခုနပြောသလိုတိုင်းရင်းဆေးသုံးဖို့အတွက်ညာနေသလားဒါမှမဟုတ်လို့ရှင်လဲဖောက်ခွဲဖို့အတွက်သူတို့အသုံးပြုဖို့အတွက်ဓာတ်တွေကိုတူလောင်ထားတာလားအဲ့နှစ်ချက်ထဲမှာဘယ်ချက်ကိုပို့ပြီးတော့တွေ့ရလဲရှင
်အခုလောလောဆယ်ကျွန်တော်တို့အယူထားတာတော့သူတို့ဒီတင်သွင်းခွင့်မရှိဘဲနဲ့တင်သွင်းထားတဲ့အတွက်ကုန်ပစ္စည်းဆိုင်ရာဥပဒေနဲ့အရေးယူထားတဲ့အနေအထားရှိပါတယ်သို့တော်လည်းသူတို့ရဲ့ intention ဓာတ်တွေကိုခိုင်ခိုင်မာမာတော့ကျွန်တော်တို့ဆက်လက်ဖော်ထုတ်ဖို့တိစောက်စီစစ်ဆဲဖြစ်ပါတယ
်ဟုတ်ကဲ့အခုဒီဖန်ဆီးထားတဲ့အမျိုးသား၃ဦးဟာဒီတခြားပေါ့เนาะအဖွဲ့အစည်းတစ်ခုခုနဲ့ပတ်သက်ဆက်ဆက်မှုများရှိတယ်လို့ရောရဲမှုတို့စစ်ဆေးလို့သိရတာများရှိပါလားရှင
်အဲအဲ့တော့တော့နင်းဒီ ongoing ဖြစ်တော့လေကျွန်တော်တို့ဒီအချက်အလက်တွေပြည့်ပြည့်စုံစုံစီစစ်ပြီးသွားနိုင်ရင်တော့ကျွန်တော်တို့ဒီအားလုံးကိုဒီပြည့်ပြည့်စုံသိတဲ့ခါမှာကျန်တော့ကျွန်တော်တို့ဒီတင်းဒီပြုတ်ထုတ်ပြန်နေအောင်ဆောင်ရွက်ပေးပါမယ်အခုလောဆယ်တော့ဆောင်ရွက်ဆဲကိစ္စများဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆက်တွဲတစ်ခုမေးချင်တာကဒီ Interpol ပေါ့နိုင်ငံတကာရဲတပ်ဖွဲ့ကနေပြီးတော့ဒီ ISIS အဖွဲ့နဲ့ဆက်သွယ်မှုရှိတဲ့တန်တရားရှိတဲ့လူတွေစီးရင်ကိုထုတ်ပြန်ထားပါတယ်900ကျော်ပေါ့လူဦးရေစီးရင်ထဲမှာမြန်မာနိုင်ငံကပါတာရှိမရှိဆိုပြီးတော့စစ်ဆေးနေတဲ့နောက်ဆုံးအခြေအနေလေးလည်းသိချင်ပါတယ်ပြီးတော့ရဲမှုချုပ်တို့ဘာတွေများဆက်ပြီးလုပ်နေရရှိပါလဲရှင
်အခုတော့နိုင်ငံပေါင်း32နိုင်ငံကဒီကျွန်တော်တို့အဲ့နိုင်ငံသားအချမ်းဖက်တိုက်ခိုက်ရေးသမားပေါ့နော်သူတို့ foreign terrorist fighter 982ရဲ့ data အချက်အလက်တွေကိုဒီ database မှာထည့်ထားပြီးပြီးတာပေါ့ကပြောပါတယ်တကယ်၍ကျွန်တော်တို့နိုင်ငံမှာလားတူပဲနိုင်ငံသားသားတိုက်ချမ်းဖက်တိုက်ခိုက်ရေးသမားလို့မသင်္ကာသူရှိခြင်းလဲတင်ပြဖို့ကျွန်တော်တို့ကိုသူတို့ကတောင်းခံထားတာရှိပါတယ်အလားတူပဲသူတို့ကနေဒီ information ရသည်နဲ့အညီကျွန်တော်တို့ကကျွန်တော်ဘက်က share လုပ်နိုင်ရင်ကျွန်တော်က share လုပ်ပါမယ်ကျွန်တော်တို့ share လုပ်လာလာတဲ့ information တွေလည်းပဲကျွန်တော်တို့ကအတည်ပြုပြီးတော့ကျွန်တော်ဒီဇယ်ဥပဒေနဲ့တော့ကျွန်တော်တို့အညီအရေးယူသွားဖို့ရှိပါမယ်ကျွန်တော်တို့ကိုယ်တိုင်လည်းပဲကျွန်တော်တို့ဒီရတော့သတိကြီးစွာထားပြီးတော့ဆောင်ရွက်လည်းရှိပါတယ်
ဟုတ်ကဲ့ဒီတောင်ကြီးမှာအစ္စလာမ်အကျမ်းဖက်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ဖန်ထားတဲ့သူတွေကိုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေနောက်သူတို့နဲ့ဆက်ဆက်ပြီးတော့ပေါ့နော်ပတ်သက်နေတဲ့သူတွေကိုစစ်ဆေးဖော်ထုတ်နေတဲ့အခြေအနေအဲ့ဒီရဲ့နောက်ဆုံးအခြေအနေလေးလည်းသိချင်ပါတယ်ရှင
်ဒီသေးဥပဒေရဒီကုတ်ကိုကျွန်တော်တို့အမှုတည်ဆောက်ပြီးတော့တင်ပြပြီးဖြစ်ပါတယ်လေအခုအမှုတင်ပြတည်ဆောက်ပြီးဖြစ်တဲ့အတွက်ဒီကုတ်ရဲ့စီရင်ချက်ကိုကျွန်တော်တို့ကဆောင်ရမှာဖြစ်ပါတယ်တရားသူကြီးရဲ့ဒီသူရဲ့စင်ရှင်တို့တရားနဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရှိပါတယ်တိုးတော်လည်းပဲကျွန်တော်တို့လုံခြုံရေးတပ်ဖွဲ့များအနေနဲ့ကတော့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ပြည်သူများဒီငြိမ်အေးချမ်းမှုနဲ့ဒီတရားဥပဒေစိုးမိုးမှုကိုထိခိုက်နိုင်တဲ့ဘယ်ဖွဲ့စည်းဘယ်ပုဂ္ဂိုလ်မျိုးဆိုကျွန်တော်ကတော့ရှာဖွေဖော်ထုတ်ဖို့ရှိပါတယ်အဲ့လိုရှာဖွေဖော်ထုတ်တဲ့အခါမှာအခုနသတိသိပြောတဲ့ရေးယူဆဲပုဂ္ဂိုလ်များနဲ့လည်းပတ်သက်လာကောင်းပတ်သက်နိုင်ပါတယ်ပတ်သက်မှုမရှိဘဲနဲ့ဒီကြားဒီ isolated လာအဖွဲ့စည်းတွေပုဂ္ဂိုလ်တွေလည်းဖြစ်ကောင်းဖြစ်မှာပဲအကြမ်းဖက်ဝါဒကျွန်တော်တို့မြေပေါ်မှာရောက်မှာကိုလည်းလက်မခံပါဘူးဒါကြောင့်မလို့ကျွန်တော်တို့ဒီထိရောက်စွာတာစီအရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ရေးမှုချုပ်ဆုံးမြိုင်ခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်